မြန်မာနိုင်ငံမှာရှိတဲ့လူနည်းစုချင်းလူမျိုးခရီးဘာသာဝင်တွေပေါ်ကျူးလွန်ခဲ့တဲ့စိတ်ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးဖို့အတွက်ချင်းတိုင်းရင်းသား၅ဦးကဖိလစ်ပိုင်တရားရေးဌာနကိုတိုင်ကြားတောင်းဆိုလိုက်ပါတယ
်because
this is the very first time that such a case being brought before the Philippines. ဖိလစ်ပိုင်မှာပရမအဆုံးကျင့်တိုင်ကြားတဲ့အမှုဖြစ်တဲ့အတွက်ကြောင့်ထူးခြားတဲ့အမှုတစ်ခုဖြစ်ပြီး2010ပြည်ပဆိုင်ရာလူသားချင်းစာနာထောက်ထားမှုအဥပဒေလို့ခေါ်တဲ့ဖိလစ်ပိုင်ဥပဒေနဲ့ညီတိုင်ကြားထားတာဖြစ်ပါတယ်။ဒီဥပဒေအရနိုင်ငံတကာမှာတရားစီရင်ပိုင်ခွင့်ရှိပါတယ်လို့ဖိလစ်ပိုင်ကျိုးဆောင်ရှိနေရိုမီယိုဘီဂရက်စ်ကပြောသွားတာပါ။2021ခုနှစ်စက်တင်ဘာလတုန်းကချင်းပြည်နယ်ထန်တလန်မြို့မှာတင်းအုပ်ဆရာတအုပ်နဲ့ခရီးရန်အတင်းတော်အကြီးအကဲနှစ်ဦးကိုမြန်မာစစ်တပ်ကတပ်ဖြတ်ခဲ့မှုဖျားကြောင်10ခုကိုရည်ရွယ်ချက်ရှိရှိတိုက်ခိုက်ခဲ့မှုတွေနဲ့2021ခုနှစ်ဩဂုတ်လကနေ2022ခုနှစ်အတွင်းယာနိုင်ချီရဲ့အိမ်တွေကိုမီးရှို့ခဲ့မှုတွေကြောင့်အခုလိုတိုင်ကြားတာဖြစ်ပါတယ်။ဆရာနာသိန်းကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်စစ်တပ်မှာတာဝန်ထမ်းဆောင်နေစဉ်နဲ့တာဝန်ထမ်းဆောင်ခဲ့ဘူးသူ9ဦးကိုအရေးယူနိုင်မှုအတွက်မြန်မာနိုင်ငံသားတွေကိုစားဖိလစ်ပိုင်ရှိနေတွေကမနီလာမြို့မှာရှိတဲ့တရားရေးဌာနကိုရာဇဝတ်ကြောင်းနဲ့တိုင်ကြားခဲ့တာပါ။စွပ်စွဲခံရသူတွေထဲမှာမြန်မာစစ်အရာရှိဟောင်းလည်းဖြစ်ချင်းပြည်နယ်ဝန်ကြီးချုပ်ဝန်စွန်းထွန်လည်းပါဝင်ပါတယ်။ဩစတြေးလျ၊ဗြိတိန်၊ကနေဒါနဲ့အိန္ဒိယနိုင်ငံတို့မှအခြေချနေထိုင်နေကြတဲ့ချင်းတိုင်းသား၅ဦးကိုစားဒီအမှုကိုဖိလစ်ပိုင်ရှိနေတွေကဥဆောင်ပြီးအမှုတင်သွင်းခဲ့တာပါ။တကယ်လို့ဖိလစ်ပိုင်တရားရေးဌာနကစွပ်စွဲခံရသူ၁၀ဦးကိုအမှုဖွင့်ဖို့ဆုံးဖြတ်ပါကမြန်မာနိုင်ငံအာဏာပိုင်နေထိုင်ကိုစင့်ခေါ်စာပေးပို့တာဒါမှမဟုတ်တန်တမန်လမ်းကြောင်းကနေတဆင့်စင့်ခေါ်စာပေးပို့နိုင်တယ်လို့လည်းရှိနေတွေကပြောပါရရှင်။